မြန်မာနိုင်ငံရခိုင်ပြည်နယ်မှာလူမျိုးရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းမဲ့နိုင်ငံတကာကျွမ်းကျင်သူပုဂ္ဂိုလ်၃ယောက်ရဲ့အမည်ကိုကုလသမဂ္ဂကကြေညာလိုက်ပါတယ်။တပ်ဖြတ်မှုအာဏာပြုချင်မှုတွေပါဝင်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့အချက်အလက်ရှာဖွေရေးနိုင်ငံတကာအဖွဲ့ကတော့အိန္ဒိယနိုင်ငံကတရားရုံးချုပ်ရှေ့နေအင်ဒရာဂျိုင်စင်ကဥဆောင်မှာဖြစ်ကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီဥက္ကဋ္ဌကဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ပေါ်ဝင်သုံးပါအဖွဲ့မှာတရီလင်္ကာနိုင်ငံကလူခွင့်ရေးကော်မရှင်ဥက္ကဋ္ဌရာဒီကာကူမရာဆွာမီအော်စတြေးလျနိုင်ငံကနိုင်ငံကလူခွင့်ရေးဆိုင်ရာတိုင်ပင်ခံပုဂ္ဂိုလ်ခရစ်စတိုဖာဒိုမီနစ်စီတိုတီတို့လည်းအဖွဲ့ဝင်တွေဖြစ်တဲ့တာဝန်ယူရမှာဖြစ်ပါတယ်စစ်တပ်နဲ့လူချွေးတပ်ဖွဲ့ဝင်တွေကျူးလွန်ခဲ့တယ်လို့ဆိုတဲ့လူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့နိုင်ငံကတရားလွတ်လပ်တဲ့စုံစမ်းမှုတွေလှုပ်ဆောင်မှုမလာတယ်မှာတော့ကကုလသမဂ္ဂလူချွေးကောင်စီရဲ့ဆုံးဖြတ်ချက်ရဖော်ဆီးလိုက်တာဖြစ်တဲ့အကြောင်းလည်းကြေညာချက်ကဖော်ပြထားပါတယ်မြန်မာဆိုအနေနဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအစီအစဉ်ကိုအပြည့်အဝပူးပေါင်းဆောင်ရွက်ဖို့နဲ့သက်ဆိုင်ရာဒေသတွေအားလုံးကိုတောရောက်ခွင့်ပြုဖို့လည်းကြေညာချက်မှာတိုက်တွန်းထားပါတယ်မြန်မာဆိုကတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြစ်ကတ်တွေနဲ့ပတ်သက်လို့ကော်မရှင်တစ်ခုဖွဲ့စည်းထားပြီးစုံစမ်းစစ်ဆေးနေတာကြောင့်ကုလသမဂ္ဂကတိကျစုံစမ်းမဲ့အစီအစဉ်ကိုလက်မခံနိုင်ကြောင်းညှင်းဆန်ထားတာပါကုလသမဂ္ဂတွင်ရင်မှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်ပါဝင်အစိုးရကဖွဲ့စည်းထားတဲ့ကော်မရှင်တွေကတော့ရခိုင်ပြည်နယ်ရင်းကပြစ်ကတ်ဖြစ်ပွားနေတဲ့လူမှုအတိုင်းအဝန်းနေသမကဒေသခံအစိုးရတာဝန်ရှိသူတွေလူမှုရေးဖွဲ့စည်းရေးနဲ့ပါပြည်ဆောင်ဆွေးနွေးမှုတွေလှုပ်ဆောင်နေပြီးအစိုးရထံအပိဓာန်အစီရင်ခံတင်ပြဖို့လဲကြိုးပမ်းနေကြပါတယ်